ပြည်ရင်းစစ်ဆိုးဆိုးဝါးဝါဖြစ်နေတဲ့ဆူဒန်မှာနှစ်ဖက်တိုက်ခိုက်နေတဲ့အဖွဲ့တွေကြား၃ရက်ကြာအပြစ်ခတ်ရဆေးရေးသဘောတူညီမှုဒီကနေ့စပါတယ်ခိုင်မြဲတဲ့အပြစ်ခတ်ရဆေးရေးဖြစ်ဖို့အတွက်ကုလသမဂ္ဂကဂျာဝင်ဂျူပန်တဲ့အကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကမနေ့တုန်းကကုလသမဂ္ဂဌာနချုပ်မှာပြောဆိုခဲ့ပါတယ
် I am in constant contact with the parties to the conflict.And I've called on them to de-escalate tensions and to return to the negotiations.
ဒီမှမူရီကိုရှော့ချပြီးတော့စီစဉ်ညှိနှိုင်းမှုတွေပြန်လုပ်ဖို့အတွက်ပဋိပက္ခမှာပါဝင်တဲ့အဖွဲ့တွေနဲ့မပြတ်ဆက်သွယ်ဆောင်ရွက်နေတဲ့အကြောင်းနဲ့ယာယီမဟုတ်ဘဲနဲ့ခိုင်မြဲတဲ့အပြစ်ခတ်ရဆေးရေးအမြန်ဆုံးရဖို့အတွက်ဆက်ပြီးတော့အားထုတ်ကြိုးပမ်းသွားမယ်လို့အတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကပြောဆိုခဲ့ပါတယ်ဆူဒန်အစိုးရစစ်တပ်နဲ့လက်နက်ကင်ပြည်သူစစ်တွေကြားကုလသမဂ္ဂကဂျာဝင်ညှိနှိုင်းတာကိုအပြင်းထန်အားစိုက်လုပ်ခဲ့ပြီးတဲ့နောက်မှာဒီကနေ့စတဲ့၃ရက်ကြာအပြစ်ရဆေးရေးကိုနှစ်ဖက်စလုံးလိုက်နာမယ်အကြောင်းကြေညာပြုထားပါတယ်ဆူဒန်မှာပြစ်ခတ်တိုက်ခိုက်မှုတွေရေရှည်ရပ်တန့်မှုနဲ့အရသာအစိုးရတည့်ရပြန်ပြီးတော့ဖွဲ့စည်းနိုင်မှုဒေသရင်းနဲ့နိုင်ငံတကာမိဖက်တွေနဲ့အတူလက်တွဲကြိုးပမ်းသွားမယ်အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကလည်းမနေ့ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ရှင်